တမတော်နဲ့ပြည်သူကြားတင်မြတ်ဖို့ဆိုရင်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်မှရမယ်လို့ကင်းပြည်နယ်ကိုနှစ်ရက်ကြာစီယုံရေးခီးထွက်ခဲ့တဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်ကပြောဆိုလိုက်ပါတယ်။သူ့ရဲ့ခီးစဉ်အတွင်းမှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့လည်းကင်းပြည်သူလူထုကဘလို့တုံ့ပြန်ကြသလဲဆိုတာစုံစမ်းမေးမြန်းထားတဲ့မန်နန္ဒာချက်ရေးပြောပြပါအောင်ရှင
်။စစ်ဆိုးရလက်ထက်ကရေးဆွဲခဲ့တဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလူမှုစန္ဒခံယူဖို့အတွက် NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါအောင်ဆန်းစုကြည်ဟာကရင်ပြည်နယ်ကိုလူမှုစီယုံရေးနှစ်ရက်ကြာခီးတွားရောက်ခဲ့တာပါဒီကနေ့မှာတော့ကရင်ပြည်နယ်လှိုင်းဘွဲ့မြို့နယ်တွင်ကကပ်ပလီရွာမှာဖွဲ့စည်းပုံပြင်ဆင်တင်တဲ့အကြောင်းရင်းနဲ့လူမှုစန္ဒခံယူပွဲပြုလုပ်ခဲ့တာမှာတက်ရောက်လာသူအများစုကအသိရေးဆွဲဖို့ထက်ပြင်ဆင်ရေးကိုအဓိကထောက်ခံခဲ့ကြတယ်လို့NLD ရဲ့ကရင်ပြည်နယ်ခီးစဉ်ဖြစ်မြောက်ရေးကော်မတီအတွင်ရေးမှူးဦးတန်းနိုင်က VOA ကိုပြောပါတယ
်။ကော်စစ်ကြီးရဲ့ဖွဲ့စည်းပုံမှာကြောက်ပြင်းနေလဲဆိုတာကိုရှင်းပြတယ်။ပြီးတဲ့အခါကျတော့ဦးငွေကြီးကလူကြီးရဲ့သဘောထားကိုအဆန်နဲ့လက်ညှိုးထောက်ပြီးတော့ဆန္ဒခံယူတယ်။အရင်မေးတာကတော့ပြင်မလားဆိုတာမေးတယ်။98ရာခိုင်နှုန်းပဲပြင်ဆင်မှုသဘောတူပြီး300ရာခိုင်နှုန်းတော့အသေးဆုံးသဘောတူတယ်။မေးခွန်း9ခုမေးခွန်းပေးပါတယ်။ဒီတမလားဖြစ်ရင်မဖြစ်ရင်ပဲမေးကြတာများတာ။မတော်ဒီတမနာရှိရင်မရှိရသူပြောတဲ့သူပြောတာမဟုတ်ဘူးဆက်စည်းဝင်ပြမှုပြည်သူစန္ဒနဲ့လောက်တာကိုပြည်သူလူထုကိုဆွပြီးတဲ့ပုံစံမျိုးလောက်တာမဟုတ်ပါဘူးအကူစရာပြည်ရာဆိုလို့ပြည်သူလူထုပြင်မရတဲ့ဟာကိုဘာလဲနဲ့မှလည်းမရှိဘူးဘာလို့နိုင်ငံသားအကူအညီမှလည်းမရှိဘဲနဲ့ပြည်သူလူထုရဲ့သဘောထားကိုပေးကြပါပဲအဲ့ဒီပုံစံမျိုးချိန်ခံပြီးပြောပ
ါဒီဟောပြောပွဲကိုကရင်ပြည်နယ်လှိုင်းဘွဲ့မြို့နယ်နဲ့ဖားပုံမြို့နယ်တွင်ကလူအင်အားထောင်ပေါင်းများစွာတက်ရောက်နားထောင်ခဲ့ကြတယ်လို့လည်းဦးတန်းနိုင်ကပြောပါတယ်မနေ့စနေနေ့ကလည်းဖအံမြို့အောင်တန်လွင်အားကစားကွင်းမှာပြုလုပ်တဲ့ဟော့ပြောပွဲတွင်ဒေါအောင်ဆန်းစုကြည်ကဖွဲ့စည်းပုံပြင်ဖို့အဓိကလိုအပ်ရတဲ့အကြောင်းရင်းဟာတက်မတော်နဲ့ပြည်သူကြားစိတ်ဝမ်းမကွဲစေဖို့အဓိကဖြစ်တယ်လို့သူ့အမြင်ကိုအခုလိုရှင်းပြပါဗျ
။ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲထားတဲ့ပုံစံကြောင့်ကျမတို့တက်မတော်နဲ့ပြည်သူကြားမှာရင်ကြားစေဖို့အင်မတန်မှခက်နေတယ်လို့ကျမမြင်တော့ပါ။အဲ့ဒါကြောင့်မလို့ကျမတို့ပြင်ရမယ်။ဒီလိုပြင်ခြင်းဟာပြည်သူပေါ်မှာရောတောင်ပေါ်ပေါ်မှာရောစေတနာထားပြီးတော့ကျမတို့လှုပ်ဆောင်တဲ့ကိစ္စဖြစ်ပါတယ်
နေအခြေချုပ်လွတ်မြောက်လာပြီးကြတဲ့ကပထမအဆုံးအချိန်တွားရောက်တဲ့ကရင်ပြည်နယ်ခီးစဉ်တွင်တောင်းတဲ့ချီတဲ့ပြည်သူတွေကကြိုဆိုခဲ့ကြတာပ
ါလူတို့ကောင်းဆောင်တော်အောင်ဆန်းစုကြည်ကျမ်းပါပါစေ
ဖွဲ့စည်းပုံအခြေခံဥပဒေရပြင်ဖို့ပြင်သင့်ပါတယ်မပြင်ရင်ဘယ်လိုမှမရပါဘူးပြည်သူတွေသန္ဓေနဲ့ရေးဆွဲထားတာမဟုတ်ပါဘူ
းဒီကနေ့နေ့လယ်ပိုင်းမှာတော့သူ့ရဲ့ကရင်ပြည်နယ်ခရီးစဉ်ကိုအဆုံးသတ်ပြီးနေပြည်တော်ကိုပြန်လည်ထွက်ခွာသွားပြီဖြစ်ပါတယ်ရှင်